Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇွန်လ22ရက်တနင်္လာနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါအခုညနေပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီညနေခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါဒီကနေ့အာဖဂနစ္စတန်နိုင်ငံရဲ့လွှတ်တော်မှာအမတ်တွေဆွေးနွေးနေတုန်းတာလီဘန်တွေကဝင်ရောက်တိုက်ခိုက်ခဲ့ကြပါတယ်ရုရှားရဲ့ယူကရိန်းအရေးပါဝင်မှုကိုတုံ့ပြန်တဲ့အနေနဲ့ EU ဥရောပသမဂ္ဂကအရေးယူပိတ်ဆို့တန်းခတ်မှုကို6လတက်တန်းတိုးဖို့အတွက်သဘောတူညီလိုက်ပါပြီထိုင်းနိုင်ငံနေဆက်ကမလေးရှားတောင်တောင်တွေချာမှာမြှောက်နှံထားတဲ့ရိုဟင်ဂျာမွတ်စလင်တို့ယုံကြည်ရတဲ့လူကုန်ကူးခံရသူ21ဦးရဲ့အလောင်းတွေကိုမလေးရှားအာဏာပိုင်တွေကဒီကနေ့မွတ်စလင်ထုံးစံနဲ့အညီမြုပ်နှံတကြိုပေးခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါနားလည်ပါရင
်ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းလွှာတွေကတော့အရှိတောင်အာရှဒေသတွင်ဖွံ့ဖြိုးမှုအတွက်ပူးပေါင်းဆောင်ရွက်မှုအစီအစဉ်တွေကိုနေပြည်တော်မှာဒီကနေ့ကျင်းပနေပါပြီဖြစ်ပါတယ်
ခဲခဲရှိနေတာ CLV နိုင်ငံ၄နိုင်ငံတွေကတည်တဲ့အတိုင်းပဲ၃နိုင်ငံက LDC လေဆိုတော့ resource တို့မှာနေတာ financial resource
နိုင်ငံသားရေးဝန်ကြီးဌာနကညွန်ကြားရေးမှူးမအေးဆူဆူပြောသွားတာပါဒီနောက်မှာတော့ကိုကံဘက်ကနောက်ဆုံးရအခြေအနေတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုညံဝင်းအောင်တို့အကြံပေးပေးမှာပါ
အာဖဂနစ္စတန်လွှတ်တော်အစအဦးတွင်လွှတ်တော်မတ်တွေဆွေးနွေးပွဲလုပ်နေချိန်မှာတာလီဘန်စစ်သွေးကြော်တွေကဖောက်ခွဲပစ္စည်းတွေတပ်နက်တွေနဲ့လွှတ်တော်ပြင်ပထားပြီးဒီကနေ့တိုက်ခိုက်ခဲ့ကြပါတယ်။လူ၁၁ယောက်ဒဏ်ရာရခဲ့တယ်လို့အာဖဂန်ချမ်းမွေဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။ဥရေပြုလွှတ်တော်အမတ်တွေထဲမှာဒဏ်ရာရသူမရှိကြောင်းနဲ့တိုက်ခိုက်တဲ့တာလီဘန်တပ်နက်သမား၆ဦးကိုတော့လုံခြုံရေးတပ်ဖွဲ့တွေကပစ်တက်ခဲ့တယ်လို့အစိုးရအရာရှိတွေကပြောပါတယ်။မိခိုးတွေထွက်နေတဲ့ဂဘူးမျိုးတော်လွှတ်တော်အစအဦးတွေပောက်ကွဲမှု၉ချိန်တည်းမနဲ့ကြားရတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။လွှတ်တော်အမတ်တွေအဆောက်အဦတွေကထိလန့်ကြထွက်လာတဲ့ပုံတွေကိုအာဖဂန်ရုပ်တံတွေမှာပြသနေပါတယ်။အာဖဂန်သမ္မတအာရှရက်ဂန်နီရွေးချယ်အဆိုပြုထားတဲ့ကာဝေးဝန်ကြီးကိုအတီးပြုတ်ပေးဖို့လွှတ်တော်အစည်းအဝေးလုပ်နေခြင်းမှာအခုလိုတိုက်ခိုက်မှုဖြစ်တာပါ။ဒီတိုက်ခိုက်မှုကအသေးခံဘုံခွဲတိုက်ခိုက်တာဖြစ်ပြီးသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တွေကကြေညာချက်ထုတ်ပါတယ်။အမေရိကန်ဥဆောင်တဲ့နိုင်ငံတကာတပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံနဲ့စတင်ဝင်ရောက်ခဲ့ပြီးတာလီဘန်တပ်ုံတွေမောင်းထုတ်ခဲ့တဲ့2000ခုနှစ်ကစလို့စစ်သွေးကြော်တွေမြို့တော်မှာရှိတဲ့အစိုးရအဆောက်အဦတွေကိုအကြိမ်ကြိမ်တိုက်ခိုက်နေကြတာဖြစ်ပါတယ်။
ယူကရိန်းအရေးမှာရုရှားရဲ့ပါဝင်ပတ်သက်မှုကိုတုံ့ပြန်တဲ့အနေနဲ့ရုရှားနိုင်ငံပေါ်ဒဏ်ခတ်ပိတ်ဆို့ထားတာကိုနောက်ထပ်6လတက်တန်းတိုးဖို့ဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံသားဥဝင်ကြီးတွေကဒီကနေ့မှသဘောတူလိုက်ပါတယ်။လူစင်းပတ်နိုင်ငံမှာကျင်းပနေတဲ့ EU အဖွဲ့ဝင်28နိုင်ငံကနိုင်ငံသားဥဝင်ကြီးတွေရဲ့စည်းဝေးပွဲကနေဒီဆုံးဖြတ်ချက်ထွက်ပေါ်လာတာဖြစ်ပေမဲ့ EU တန်တမန်ကိုယ်စားလှယ်တွေပြီးခဲ့တဲ့အပတ်ထဲကြိုတင်ဆုံးဖြတ်ထားပြီးသားဖြစ်ပါတယ်။ရုရှားနိုင်ငံပေါ်အခုချမှတ်တဲ့ဒဏ်ခတ်ပိတ်ဆို့မှုတဲမှာစွမ်းအင်ကာကွယ်ရေးနဲ့ဗန္ဓာရေးဆိုင်ရာကဏ္ဍတွေပါဝင်ပြီးယူကရိန်းခရီးမီးယားကျွန်းဆွယ်ကိုရုရှားကသိမ်းယူခဲ့ပြီး၄လအကြာ2014ဇူလိုင်လကစလို့ချမှတ်ခဲ့တာပါအခုတက်တန်းတိုးလိုက်တဲ့ဒဏ်ခတ်ပိတ်ဆို့မှုဟာ2016ဇန်နဝါရီလကုန်ထိဖြစ်ပါတယ်ဒီဒဏ်ခတ်ပိတ်ဆို့မှုဟာအခြေအမြစ်မရှိတဲ့လုပ်ရလို့ရုရှားနိုင်ငံကမှတ်ယူပြီးရုရှားနိုင်ငံအနေနဲ့အပြန်လှန်သဘောမျိုးတုံ့ပြန်သွားမှာဖြစ်တယ်လို့ရုရှားအစိုးရပြောခွင့်ရသူဒီမီထရီပက်ကော့ကပြောပါတယ်ရုရှားရဲ့တုံ့ပြန်မှုဟာဥရောပစားသောက်ကုန်တွေကိုရုရှားနိုင်ငံတဲ့တင်သွင်းခွင့်ပိတ်ပင်မဲ့သဘောမျိုးဖြစ်နိုင်တယ်လို့အကဲကတ်တွေကခန့်မှန်းနေပါတယ
်ဂရိနိုင်ငံကဒီလကုန်နောက်ဆုံးထားပြီးပေးရမယ်ကြွေးမီတွေမပေးနိုင်တဲ့အခြေအနေဖြစ်မလာအောင်ကာကွယ်ဖို့အတွက်ယူရိုငွေကြေးတန့်ဆွဲတဲ့နိုင်ငံ19နိုင်ငံတာဝန်ရှိသူတွေဟာဒီကနေ့တနင်္လာနေ့မှာဆွေးနွေးပွဲတွေကိုဇက်တိုက်ပြုလုပ်နေကြပါတယ်။ဂရိနိုင်ငံကသူ့ရဲ့ကြွေးမီပြဿနာတကယ်တမ်းဖြေရှင်းပေးနိုင်မယ်သူတို့ခေါ်အပြန်အလှန်အကျိုးရှိစေမယ့်သဘောတူညီချက်ကိုမနေ့ကတနင်္လာနေ့မှာဂရိဝန်ကြီးချုပ်ယုံကတင်သွင်းခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်အလက်ဆီစီပရက်စ်ကနိုင်ငံတကာငွေကြေးရံပုံငွေဖွဲ့ IMF နဲ့ဥရောပကော်မရှင် EC ခေါင်းဆောင်တွေနဲ့ဆွေးနွေးနေပါတယ်။နောက်ဖက်သဘောတူညီချက်ရဖို့နီးကပ်လာပြီလို့ဥရောပကော်မရှင်အကြီးအကဲယန်ကလော့ယန်ကာကဒီကနေ့တနင်္လာနေ့မှာပဲပြောပါတယ်။သဘောတူညီတဲ့အခြေအနေတွေမရောက်သေးပေမဲ့ပြီးခဲ့တဲ့နှစ်အတွင်းတိုးတက်မှုတွေရှိခဲ့တယ်လို့ဆိုပါတယ်။ပြင်သစ်သမ္မတဖရန်ဆွာအော်လန်ကလည်းတိုးတက်မှုတွေရှိတာတယ်လို့ပြောဆိုလိုက်တယ်လို့တနင်္လာနေ့မှာသဘောတူညီချက်တစ်ခုရဖို့လိုလားပေမဲ့အဆင်မပြေခဲ့ရင်လည်းလာမယ့်ရက်အနည်းငယ်တွင်ရစေလို့ကြောင်းပြောပါတယ်။ယူရိုငွေကြေးတုံးဆွဲတဲ့နိုင်ငံတွေရဲ့နိုင်ငံချိုင်းဝင်ကြီးတွေအစည်းအဝေးမှာဂရိပြဿနာကိုအဓိကဆွေးနွေးရဖို့ရှိနေတယ်လို့ဒီနိုင်ငံတွေကခေါင်းဆောင်တွေကလည်းထိပ်သီးဆွေးနွေးပွဲကိုကျင်းပနေကြတာပါ။ဥရောပသမဂ္ဂကအကြွေးရှင်တွေလိုလားတဲ့ချိုးချံချွေတာရေးအတွက်အစီအစဉ်သစ်တွေကိုကြံ့သုံးဖို့ဂရိအစိုးရကညှင်းပယ်ခဲ့တဲ့အတွက် ဂရိကိုဒေါ်လာ 18.5 ဘီလီယံအထောက်ကူပေးနေတဲ့ကိစ္စပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြတ်သွားခဲ့တာဖြစ်ပါတယ်။ငွေကြေးထောက်ကူအစီအစဉ်အတွက်စီမင်းစည်းကမ်းတွေနဲ့ပတ်သက်ပြီးနိုင်ငံအများအပြားကဆွေးနွေးခဲ့ကြပြီးတဲ့နောက်မှာအခုလိုထိပ်သီးအစည်းအဝေးကိုကျင်းပတာပါ။ဂရိကောင်ဆောင်တွေကတော့ချိုးချံချွေတာရုပ်အတွက်ဖြတ်တောက်မှုတိုက်များနေပြီးနိုင်ငံစည်းဝေးရေးကိုထိခိုက်စေနိုင်တယ်လို့ပြောပါတယ်။ဂရိအနေနဲ့နိုင်ငံကငွေကြေးရန်ပုံငွေအဖွဲ့ IMF ကိုဒီလကုန်နောက်ဆုံးထားပြီးဒေါ်လာတန်ပေါင်း1800အကျွေးပြန်ဆက်ဖို့ရှိနေတာဖြစ်ပြီးအကျွေးမပေးနိုင်တော့ယူရိုငွေကြေးတောင်းနိုင်ငံများအဖွဲ့ကနေထွက်ရဖို့ရှိပါတယ်
။တောင်ကယ်ရိုရိုင်းနာပြည်နယ်ကအာဖရိကန်နယ်ပါအမေရိကန်နိုင်ငံသားတွေရဲ့တမိုင်းဝင်ခရစ်ယာန်ဖျားเจ้าမှာလူပြူသနတ်သမားတို့ဦးကပြီးခဲ့တဲ့သတင်းပတ်တဲ့စံစာလိလာရေးအဖွဲ့တစ်ဖွဲ့ကိုသနတ်နဲ့ဝင်ပြစ်ခဲ့တဲ့ဖြစ်ရနောက်ပိုင်းအဲ့ဒီဖျားเจ้าမှာတင်းငွေတွေမနေတော့ကပထမဦးဆုံးအကြိမ်ဝတ်ပြုဆူတောင်းပွဲတွေပြန်လှုပ်ခဲ့ပါတယ်။ Charleston မြို့မှာရှိတဲ့အခြားဖျားเจ้าတွေကလည်း MNUL African Methodist Episcopal ဖျားเจ้าနဲ့တသားရှိတယ်ဆိုတာကိုပြသနိုင်ဖို့သူတို့ဖျားเจ้าတွေကခေါင်းလောင်းတွေကိုထိုးခဲ့ကြပါတယ်။Episcopal ဖျားเจ้าမှာပြီးခဲ့တဲ့ဗုဒ္ဓနေ့ကတနတ်နဲ့ပြစ်ခံရလို့တည်ဆုံသွားသူ9ဦးထဲမှာတင်းအုပ်ဆရာတော် Clementa Pink နေလဲပါဝင်ပါတယ်။ပူလောင်အိုက်ဆက်နေတဲ့အဲ့ဒီဖျားเจ้าထဲမှာရာပေါင်းများစွာသောဖျားเจ้าအဖွဲ့ဝင်နေတဲ့အခြားဧည့်သည်တွေတောကမီးတွေတောက်လောင်နေတဲ့ဒါကိုတားမြစ်ပေးဖို့တရားနာပရိသတ်တွေအတွက်စိန်အေးချမ်းဘွယ်ရာဟောပြောချက်တွေကိုလာရောက်ကြားနာခဲ့ကြပါတယ်။Episcopal ဖျားเจ้าအပြင်ဘက်မှာစူဝေးကြတဲ့ပရိသတ်တွေကအများစုကတော့ပန်းစည်းတွေမိုးပြံဘောလုံးတွေနဲ့ဝမ်းနည်းเจ้าစာတန်းတွေကိုလမ်းဘေးမှာခြားထားခဲ့ကြပါတယ်။တင်းငွေတွေနဲ့နှောင်းပိုင်းတွေကလည်းထောင်ချီတဲ့ဒေသခံတွေဟာညီညွတ်မှုကိုပြသတဲ့အနေနဲ့လက်ချင်းချိတ်ပြီး Charleston မြို့နဲ့ Mount Pleasant မြို့လယ်ကိုဆက်ထားတဲ့တံတားကိုဖြတ်ပြီးရှောက်ခဲ့ကြပါတယ်ခင်ဗျာ။
ဒီဘေးကအတန်ညနေပတ်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုအမေရိကန်တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ထိုင်းနိုင်ငံနေဆက်ကမလေးရှားတောတောင်တွေကြားမြှုပ်နှံထားတဲ့ရိုဟင်ဂျာမွတ်စလင်လို့ယုံကြည်ရတဲ့လူကုန်ကူးခံရသူ22ဦးရဲ့လောင်းတွေကိုမလေးရှားအာဏာပိုင်တွေကမွတ်စလင်ထုံးစံတဲ့အညီမြှုပ်နှံတကြိုပေးခဲ့ပါတယ်။ဒီ22လောင်းဟာထိုင်းနိုင်ငံနေဆက်ဝေးလံခေါင်ဖျားဒေသဖြစ်တဲ့မလေးရှားမြောက်ပိုင်းပေါ်လစ်ပြည်နယ်ထဲကတောတောင်တွေထဲမှာပြီးခဲ့တဲ့လတုန်းကတွေ့ခဲ့ရတဲ့လူကုန်ကူးစခန်း28ခုထဲမှာမြှုပ်ထားတဲ့အလောင်း106လောင်းတွေကဖြစ်ပါတယ်။အများစုကဘင်္ဂလားဒေ့ရှ်နိုင်ငံကနဲ့မြန်မာနိုင်ငံကလို့ပြောတဲ့ရိုဟင်ဂျာတွေဖြစ်ပါတယ်။တည်ဆုံသူတွေကိုကီရာပြည်နယ်မှာရှိတဲ့ရွာတွေမှာအစ္စလာမ်အရာရှိတွေကမွတ်စလင်ထုံးစံတဲ့အညီမြှုပ်နှံတကြိုပေးတာဖြစ်ပါတယ်။စုံစမ်းစစ်ဆေးမှုတွေအရဆိုရင်သူတို့ဟာအစာငတ်ပြတ်တာနဲ့ဖျားနာတာကြောင့်တည်ဆုံခဲ့တယ်ဆိုတာပြနေတယ်လို့ကီရာပြည်နယ်အကြီးအကဲကပြောပါတယ်။အမျိုးသားလောင်း19လောင်းကိုတပ်သားကောင်းတွေထဲမှာအသီးသီးထည့်ပြီးဂူတစ်ခုပြုတ်လုပြီးမြှုပ်နှံခဲ့တယ်လို့အမျိုးသမီးအလောင်းနှလောင်းကိုတော့နဗေးကခုမှမြှုပ်နှံခဲ့တယ်လို့ပြောပါတယ်။တခြားအလောင်းတွေကိုလည်းစုံစမ်းစစ်ဆေးမှုအပြီးမှာအခုလိုပဲမြှုပ်နှံတကြိုပေးဖို့ရှိတယ်လို့ဆိုပါတယ်။မေလဆန်းလောက်ကထိုင်းနိုင်ငံမှာလူကုန်ကူးခံတဲ့တားကောင်တွေရဲ့အလောင်းတွေကိုတွေ့ရပြီးမကြခင်မှာပဲမလေးရှားနိုင်ငံမြောက်ပိုင်းမှာအလားတူတွေ့ခဲ့ရတာပါ။ထိုင်းနိုင်ငံဘက်ကနေဆက်ဒေတာမှာစွန့်ပစ်ထားတဲ့အခန်းစခန်းခုနှစ်ခုမှာမိတိန်နေထဲမှာမြှုပ်ထားတဲ့အလောင်း38လောင်းကိုရဲကတွေ့ရှိခဲ့တာဖြစ်ပါတယ်။ဒီတွေ့ရှိမှုတွေကနေဒေတာရင်းပိုးပြီးကောင်းတဲ့နေရာတွေအတွက်မှအလုတ်ကန်ရှာဖွေဖို့အတွက်ထွက်လာကြသူတွေကိုဖမ်းဆီးငွေညှစ်နေတဲ့လူကုန်ကူးဂိုင်းတွေရဲ့တော်ရင်စခန်းတွေကိုဖော်ထုတ်နိုင်ခဲ့တာဖြစ်ပါတယ်
။မလေးရှားလောင်စာစီတင်သင်ဘောကိုသူတို့ပြန်ပေးဆွဲခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသား10ဦးကဝန်ခံလိုက်ကြောင်းဘီနန်အာနာဘိုင်နီကဒီကနေ့ပြောပါတယ်။အသက်19နှစ်နဲ့60ကျော်ကြားရှိတဲ့အဆိုပါအင်ဒိုနီးရှားနိုင်ငံသားတွေကပင်လယ်ပြင်မှာသူတို့ငါးဖမ်းနေတော့စီတင်သင်းမောပြက်နေတာကိုမမျှော်လင့်ပဲကြုံခဲ့ရတာဖြစ်တယ်လို့အစိုးရဘက်မှပြောခဲ့ပေမဲ့လည်းနောက်ပိုင်းမှာမလေးရှားနိုင်ငံကပေးပို့လိုက်တဲ့အထောက်အထားဓာတ်ပုံတွေသတင်းအချက်အလက်တွေနဲ့ထောက်ပြစစ်ဆေးလိုက်တဲ့အခါမလေးရှားစီတင်သင်းမောကိုသူတို့ပြန်ပြီးဆွဲခဲ့တာဖြစ်တယ်လို့ဝန်ခံပြောဆိုကြောင်းဗီယက်နမ်ကမ်းယူတန်းဆောက်တပ်ဖွဲ့ရဲ့ဗိုလ်မှူးကြီးဒွန်ဘောင်ကုတ်ကပြောပါတယ်အမေရိကန်ဒေါ်လာ6သန်းနီးပါးတန်ဖိုးရှိတဲ့လောင်စာစီဂါလန်နှစ်တန်းလောက်တင်ဆောင်လာတဲ့ MDO Camp Harmony တင်မဟာမလေးရှားနိုင်ငံကွမ်တန်ဒေတာဘက်ကိုသွားနေတော့ဇွန်လ17ရက်နေ့ကအဆက်အသွယ်ပြတ်တောက်သွားခဲ့ပါတယ်။လက်နက်အပြည့်စုံပါတဲ့အင်ဒိုနီးရှားပင်လယ်ဓမြ73ဦးအဖွဲ့ဟာဒီစီတင်တင်မောကိုပြန်ပြီးဆွဲခဲ့တာဖြစ်ပြီးအဲ့ဒီအဖွဲ့တွေက5ဦးက သူတို့ကိုယ်ပိုင်ဗုဒ္ဓီနဲ့စီဝဲယူသူတွေကိုလိုက်ရှာဖို့အင်ဒိုနီးရှားနိုင်ငံကိုပြန်နေတော့ကျန်တဲ့၈ဦးကိုတင်းမောပေါ်မှာဖမ်းမိခဲ့တာဖြစ်ပါတယ်
။နယ်မြေပိုင်ဆိုင်မှုပြဿနာတွေနဲ့ဂျပန်ရဲ့20ရာစုနယ်ချဲ့မှုတွေကြောင့်ဆက်ဆံရေးတင်းမာနေတဲ့အရှေ့အာရှမဟာမိတ်နှစ်နိုင်ငံဖြစ်တဲ့ဂျပန်နဲ့တောင်ကိုရီးယားတို့ဟာသူတို့ရဲ့တန်တမန်ဆက်ဆံရေး250ပြည့်အထိမ်းအမှတ်ကိုခွင့်ကောင်းယူပြီးဆက်ဆံရေးပြန်ပြီးကောင်းအောင်ကြိုးစားနေကြပါတယ်။တိုကျိုကတောင်ကိုရီးယားတန်ရုံမှာပြုလုပ်တဲ့250ပြည့်အခမ်းအနားကိုဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတက်ရောက်ခဲ့တယ်လို့တောင်ကိုရီးယားဆိုမျိုးကဂျပန်တန်ရုံမှာပြုလုပ်မယ့်အလားတူအခမ်းအနားကိုလည်းတောင်ကိုရီးယားသမ္မတပတ်ကုံနဲ့ကတက်ရောက်ဖို့စီစဉ်ထားပါတယ်။တနင်္လာနေ့မနေ့အစောပိုင်းကတော့မစ္စတာအာဘေကဂျပန်ကိုရောက်နေတဲ့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရောင်ပြောင်ရှင်နဲ့တွေ့ဆုံပြီးနှစ်နိုင်ငံကြားသဘောထားကွဲလွဲမှုတွေဖြေရှင်းနိုင်ဖို့တောင်ကိုရီးယားသမ္မတပတ်ကုံနဲ့လက်တွဲဆောင်ရွက်မှာဖြစ်ကြောင်းကတိပေးပါတယ်။တောင်ကိုရီးယားခေါင်းဆောင်ကလည်းအလားတူလက်တွဲပြီးဆောင်ရွက်လို့တဲ့ဆန္ဒရှိကြောင်းတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကတဆင့်တင်းစကားပါခဲ့ပါတယ်။အခုလိုခန္ဓာကိုယ်ခေါင်းဆောင်တွေတက်ရောက်တာနှစ်နိုင်ငံဆက်ဆံရေးတိုးတက်အောင်လုပ်ချင်တဲ့ဆန္ဒခိုင်ခိုင်မာမာရှိနေတယ်ဆိုတာရှင်းရှင်းလင်းလင်းပြတာလို့ဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံပြီးတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။
တောင်ကိုရီးယားနိုင်ငံဆိုမျိုးမှာကုလသမဂ္ဂလူအခွင့်အရေးကော်မရှင်ရုံးဖွင့်ထားတဲ့ကိစ္စကိုကန့်ကွက်ဆန္ဒပြတဲ့အနေနဲ့တောင်ကိုရီးယားနိုင်ငံမှာနောက်လာတဲ့ကျင်းပမဲ့တက္ကသိုလ်အားကစားပြိုင်ပွဲကိုတက်ရောက်ဖို့ရှိတဲ့အစီအစဉ်ကိုမြောက်ကိုရီးယားနိုင်ငံကဖျက်သိမ်းလိုက်ပါတယ်။ကုလသမဂ္ဂလူအခွင့်အရေးရုံးကမြောက်ကိုရီးယားနိုင်ငံရဲ့ဆိုးရွားလွန်းတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုစောင့်ကြည့်စစ်ဆေးနေတာကိုဆန့်ကျင်တဲ့အနေနဲ့အားကစားပွဲတော်ကိုအခုလိုသဘိမ်းမှောက်လိုက်တာဖြစ်တာကြောင့်တောင်ကိုရီးယားနဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားတင်းမာမှုတွေပိုတိုးစေခဲ့ပါတယ်။အမေရိကန်ဦးဆောင်တဲ့အဖွဲ့တွေကမြောက်ကိုရီးယားနိုင်ငံရဲ့လူခွင့်ချူဖော်မှုတွေကိုဝေဖန်ထောက်ပြပြီးသူတို့အစိုးရကိုပြုတ်ကျအောင်ကြိုးစားဖို့မြောက်ကိုရီးယားနိုင်ငံကမှတ်ယူပြီးလက်တုပ်ပြန်သွားမယ်လို့ပြောပါတယ
်။နောက်ဆုံးရသတင်းတွေကိုကျော်ခင်မျိုးတက်နဲ့ကိုညံဝင်းအောင်တို့ကကြေညာပေးခဲ့တာပါ။ VOA ကနေသတင်းလာနေညနေခင်းသတင်းတွေကိုစက်တိုက်ထုတ်လွှင့်ပေးနေပါရရှင်။အခုတော့ပထမအဦးဆုံးထူးခြားတဲ့မြန်မာသတင်းတစ်ပုဒ်ကိုနားဆင်ရမှာပါ။ Data အတွင်းထိပ်သီးကောင်းဆောင်တွေတက်ရောက်ကြမဲ့ CLMV နဲ့ ACMECS ထိပ်သီးကောင်းဆောင်ရီဆွေးနွေးပွဲကိုဒီကနေ့နေပြီးတော့မှစတင်လိုက်ပြီးဖြစ်ပါတယ်။နေပြီးတော့ကြေညာချက်အပါအဝင် data အတွင်းဖွံ့ဖြိုးရေးပူးပေါင်းဆောင်ရွက်မှုအစီအစဉ်တွေလုပ်ငန်းရှင်ကြီးတွေနဲ့ထိပ်သီးကောင်းဆောင်တွေတွေ့ဆုံဆွေးနွေးကြဖို့လည်းရှိပါတယ်။အရှိတောင်အာရှ data အတွင်းဖွံ့ဖြိုးမှုကွာခြားချက်ရောင်းနေစေဖို့အတွက် data အတွင်းပူးပေါင်းဆောင်ရွက်မှုအစီအစဉ်တွေကနေမြန်မာနိုင်ငံအတွက်ဘလောက်အကျိုးအမြတ်တွေရရှိနိုင်တယ်လဲဆိုတာကိုမတိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့ပါရှင်။အာဆီယံဖွံ့ဝင်နိုင်ငံတွေတဲကဖွံ့ဖြိုးမှုနှိမ်ကြတဲ့နိုင်ငံတွေဖွံ့ဖြိုးမှုကွာဟချက်ရော့ချလာအောင်ပူးပေါင်းဆောင်ရွက်တဲ့အစီအစဉ်အဖြစ်ကမ္ဘောဒီးယားလာအိုမြန်မာနဲ့ဗီယက်နမ်လေးနိုင်ငံပူးပေါင်းဆောင်ရွက်မှုအဖွဲ့ CLMV ကနိုင်ငံခြားရေးဝန်ကြီးတွေတနင်္လာနေ့မှာနေပြည်တော်မှာတွေ့ဆုံကြပြီးကုန်သွယ်ရေး၊စိုက်ပျိုးရေး၊ကုန်ထုတ်လုပ်ရေး၊စွမ်းအင်ဆက်သွယ်ရေး၊ခီးသွားလုပ်ငန်းနောက်လူဆွာအရင်းမြစ်ဖွံ့ဖြိုးရေးဆိုင်ရာရှေ့ဆက်ပူးပေါင်းဆောင်ရွက်မဲ့အရေးတွေကိုဆွေးနွေးခဲ့ကြပါတယ်အင်ကာနီမှာတော့ကမ္ဘောဒီးယားလာအိုမြန်မာနဲ့ဗီယက်နမ်နိုင်ငံတို့ကထိပ်သီးခေါင်းဆောင်တွေဆွေးနွေးကြဖို့ရှိပြီး CLMV ပူးရဲကြေညာချက်တခုကိုလည်းထုတ်ကြမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနကညွှန်ကြားရေးမှူးတူဖြစ်သူဒေါ်အေးအေးဆိုးကပြောပါတယ
် Joint statement ထုတ်မယ်အဲ့ statement မှာလည်းဒီ area ရှိခုကိုသူတို့ဘာလို့လုံးမလဲလို့ဆိုတာကိုဥစားလို့တော့အဓိကကတော့သူတို့မှာခက်ခဲရှိနေတာအာ CLMV နိုင်ငံလေးနိုင်ငံတွေကတိတဲ့အတိုင်းပဲသုံးနိုင်ငံက LDC လေးဆိုတော့ resource သူတို့မှာနေတာ financial resource ကိုဒီ technology ရောစသဖြင့်ဆိုအဲ့ resource နေတော့သူတို့ရဲ့ဒီ area ကို implement လုပ်တဲ့နေရာမှာဟိုကျန်တော့တိတ်မသွားတဲ့အခါအဲ့ဒါကို clip ပြီးတော့ push လုပ်ဖို့ပေါ့သူတို့ region နဲ့တော့မကောင်းတက်ဆိုင် region အပြင်ဘက်က development partner တွေလည်းပါဝင်လာစေအောင်နဲ့တော့ ASEAN အခြားနိုင်ငံတွေလည်းပါဝင်လာအောင်စေအောင် CLMV ရဲ့သဘောကလည်းသူက ASEAN ဒီ economic community ရော ASEAN community တခုလုံးတည်ထောင်လို့ရှိလို့ရှိရင်သူတို့ကနောက်မှ development gap ဖြစ်နေတဲ့နိုင်ငံတွေကတော့အဲ့ဒါကိုသူက catch up လုပ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့စပြီးတော့လုပ်ခဲ့တာဆိုတော့အဲ့ဒီဟာဥတည်ပြီးတော့သူတို့ဆက်ပြီး push လုပ်ဖို့ပေါ့လေ
အာဆီယံဒေသတွင်ဖွံ့ဖြိုးမှုနှိမ့်ချနေတဲ့မြန်မာကမ္ဘောဒီးယားနဲ့လာအိုနိုင်ငံတို့ကလူဆွမ်းအရေးအမြင့်ရင်းနှီးမြှုပ်နှံနိုင်မှုအားနည်းချက်တွေကတော့ရှိနေသေးပါဒါပေမဲ့လည်းဒေတာရင်း၄နိုင်ငံပူးပေါင်းဆောင်ရွက်ရေး CLMV ကြောင့်မြန်မာနိုင်ငံအနေနဲ့အခြေခံအဆောက်အဦပိုင်းရောဖွံ့ဖြိုးရေးပိုင်းတို့မှာပါအကျိုးအမြတ်တွေရရှိနေတာတွေ့ရတဲ့အကြောင်းနိုင်ငံခြားရေးဌာနရဲ့ညွှန်ကြားရေးမှူးတဦးဖြစ်တဲ့ဒေါ်အေးအေးဆိုကသူ့အမြင်ကိုပြောပါတယ
်။နောက် region ထဲမှာလည်းကိုနဲ့ဟိုဥစားဆက်ဆက်နေတာကိုအိမ်မီချင်းနိုင်ငံတွေ Laos တို့ Maro Cambodia တို့ဘာလို့ဆိုတော့အချင်းချင်းကြားမှာ transfer link တို့ trade တို့ကအချင်းချင်းကလုံးလုံးကောင်းတာကိုဆိုတော့အဲ့ဒါတွေတိုးတက်အောင် အဓိကလှုပ်ဖို့ပဲအဲ့ဒီကနေပြီးတော့ဟိုရှင်းပြရအောင်မတို့အမျက်လိုစင်တာပေါ့ဝိုင်းလို့ရင်းနဲ့တော်တော်ရဆိုလို့ရှိရင်မတို့ Laos နဲ့မြန်မာဟို Friendship Bridge ကိုဖွင့်လိုက်တယ်လေလွန်ခဲ့တဲ့တလားလောက်ကအဲ့ဒါဆိုလို့ရှိလို့ရှိရင်အဲ့ဒီ Bridge ကဖြစ်နိုင်မယ်ဆိုလို့ရှိရင်နောက်လာမယ့် East West Economic Corridor အတွက်တစ်စိတ်တစ်ပင်သာပါသွားမယ်ပထမတော့စတာတော့နှစ်နိုင်ငံသားနဲ့စတာဒါပေမဲ့အဲ့ဒီတစ်ချီကိုဖြစ်နိုင် One of the link ဖြစ်လာပြီးတော့တိုးတက်အောင်အဲ့ဒီ link ဒီ land data ရှောက်မှာပေါ့ဒီဒီနေဆက်ဒီကြားလောက်မှာဖြစ်နိုင်ဟို universe မဲခေါ university လောက်ဟာမျိုးမတို့ထောင်ချင်တယ်လို့အကူအညီတောင်းထားတယ်အဲ့ဒါမျိုးကထောင်နိုင်မယ်ဆိုအဲ့ဒီ data ဖွံ့ဖြိုးရေးရောဟို education ရော social development တခါလေးရမယ်ဆိုတော့ဟာမျိုးလေးတွေပေါ့ရသမျှတော့ကိုယ်နိုင်ငံနေနဲ့သူများ need to အလိုတန်းတူလိုက်သွားပြီးရှုဖို့ရှိရချက်ပါ
CLMB အစီအစဉ်နဲ့မြန်မာနဲ့လာအိုတို့ကြားဒီနှစ်ထဲမှာပဲလမ်းပန်းဆက်သွယ်ရေးတိုးတက်မှုရှိခဲ့တယ်လို့ BNN နဲ့လာအိုနှစ်နိုင်ငံခီးသွွာလာရေးလုပ်ငန်းမှာလည်းတိုးတက်မှုတွေရှိခဲ့ပါတယ်။အင်္ဂါနေ့မှာတော့ CLMB ထိပ်သီးတွေနေပြည်တော်မှာတွေ့ဆုံဆွေးနွေးကြမှာပါ။တစ်ချိန်တည်းမှာပဲအင်္ဂါနေ့မှာကျင်းပမယ့်ကမ်ဘောဒီးယားလာအိုမြန်မာ BNN နဲ့ထိုင်းနိုင်ငံတို့ပါဝင်တဲ့အီယာဝတီကြောက်ဖျားမဲခေါင်စီးပွားရေးပူးပေါင်းဆောင်ရွက်မှု SMETမဟာဗျူဟာထိပ်သီးစီဝေးပွဲကိုနေပြည်တော်ကြီးညာစာတန်းနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုမဟာဗျူဟာရှေ့လုံငန်းစဉ်တို့ကိုလည်းကြီးညာကြမှာပါဒီကြီးညာချက်တွေထုတ်နိုင်ဖို့အတွက်တင်းနှလာနေမှာပဲနိုင်ငံခြားရေးဝန်ကြီးတွေဆွေးနွေးခဲ့ကြပါသေးတယ်ဒေတာရင်းဖွံ့ဖြိုးရေးလုပ်ငန်းတွေမှာပုဂ္ဂလိကအခန်းကဏ္ဍဟာအရေးပါတယ်ဆိုတာကိုလည်းထိပ်သီးခေါင်းဆောင်တွေကခံယူထားပြီးအင်္ဂါနေ့ထိပ်သီးခေါင်းဆောင်တွေတွေ့ဆုံဆွေးနွေးပွဲတွေအပြီးမှာတော့ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေနဲ့ဒေတာရင်း၅နိုင်ငံထိပ်သီးတွေတီးတန့်တွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်ရှင
်မတင်ကြီးထိုက်ပြောပြသွားတာပါအခုတော့နောက်သတင်းတပုတ်အနေနဲ့ကိုကန့်ဘက်ကအခြေအနေတွေကိုနားဆင်ရမှာပါကိုကန့်လက်နက်တိုင်တပ်ဘက်ကတဖက်သက်အပြစ်စစ်ရဲဆဲပြီလို့ကြေညာပြီးနောက်ပိုင်းမှာပဲအစိုးရဘက်ကကိုကန့်တပ်ဘက်ကိုငင်းချမ်းရေးကမ်းလှမ်းခဲ့တယ်လို့ကိုကန့်လောက်ကိုင်းမဲဆန္ဒနယ်ကပြည်သူ့ကိုယ်စားလှယ်ကပြောပါတယ်ဒီလိုအစိုးရဘက်ကငင်းချမ်းရေးကမ်းလှမ်းတာကိုတရုတ်အစိုးရရဲ့ဖိအားပေးမှုတွေဖြစ်နိုင်တယ်လို့2015ရွေးကောက်ပွဲကျင်းပတော့မဲ့အချိန်ဒေတာအတွင်းတည်ငြိမ်အောင်အစိုးရဘက်ကဆောင်ရွက်တာလည်းဖြစ်နိုင်တယ်လို့သုံးသပ်တာတွေရှိပါတယ်အခုဆိုရင်ကိုကန့်ဒေတာအထက်ပြင်းထန်တဲ့တိုက်ပွဲတွေမရှိတော့တဲ့အတွက်ဒေတာခံတွေပြန်လည်နေရာချထားရေးကိုလည်းစီစဉ်နေကြပါတယ်ကိုကန့်ဒေတာအတွင်းနောက်ဆုံးရအခြေအနေတွေကိုမဆုမုံကဆက်သွယ်မေးမြန်းထားပါတယ်ရှင်
ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကနေစလို့ကိုကန့်ဒေသတွေမှာကိုကန့်လက်နက်ကိုင်တပ်ဖွဲ့ MMDAA နဲ့မြန်မာအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တာဖြစ်ပါတယ်။ဒီတိုက်ပွဲတွေကြောင့်နှစ်ဖက်အကြအဆုံးများတယ်လို့နေမြင့်ချင်းထိဆက်နေတဲ့တရုတ်မြန်မာနယ်စပ်နဲ့တရုတ်နိုင်ငံဘက်ကလည်းလက်နက်ကြီးကြီးတွေကြလို့လူသေဆုံးမှုနဲ့ပျက်စီးဆုံးရှုံးထိခိုက်မှုတွေဖြစ်ပွားခဲ့တာပါ။ဒါကြောင့်မို့လို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးလေးလအကြာဂျွန်းလ10ရက်နေ့ည12နာရီကနေစလို့ကိုကန့်တပ်ဖက်ကတဖက်သက်အပြစ်ရက်ဆဲပါတယ်လို့ကြေညာခဲ့ပါတယ်ဂျွန်းလ20ရက်နေ့မှာတော့မြမအစိုးရသမရယုံဝင်ကြီးဦးလာထွန်းကကိုကန့်တပ်ဖက်ကိုဒေသရင်းတည်ငြိမ်မှုရှိစေရေးငြိမ်းချမ်းရေးကန့်လှမ်းခဲ့တယ်လို့ဒုက္ခသည်တွေကနေတဆင့်ငြိမ်းချမ်းရေးကန့်လှမ်းမှုမှာကိုတိုင်းပါဝင်ခဲ့တဲ့ကိုကန့်လောက်ကိုင်းမဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်နှီးနိုင်က VOA မြန်မာပိုင်းကိုပြောပါတယ်
ကျွန်တော်ဝင်ကြီးဦးလာထွန်းလည်းတနေ့နဲ့ငြိမ်းချမ်းရေးယူဖို့ကျွန်တော်ဒုက္ခတွေကနေတဆင့်ထပ်ပြီးကမ်းလှမ်းထားလာရှင
်။အော်ကိုကန့်လက်နက်ကင်တက်ဖက်ကိုလားရှင
်။ဟုတ်တယ်ဟုတ်တယ်။ကျွန်တော်တို့ပြီးခဲ့တဲ့20ရက်နေကလေအုံကြီးကလေလက်နက်ကင်တွေကိုဒုက္ခတွေကနေတဆင့်လက်နက်ကင်ဖွဲ့တွေကိုလက်နက်နဲ့ငင်းချမ်းရေးယူဖို့ကျွန်တော်တို့ထပ်ပြီးမှအုံကြီးကနေကမ်းလှမ်းထားတာလည်းရှိ။ကိုကန့်ဒေတာကိုတကယ်ဖြစ်လို့ရှိရင်တော့ကျွန်တော်သမရရဲ့ကမ်းလှမ်းချက်အတိုင်းလေဝါမယ်ဆိုတော့ကျွန်တော်တို့အကုန်လုံးအတူတူပေါ့ဗျာကျွန်တော်တို့တိုင်းတိုင်းညီပူတွေပဲပေါ့ပူပေါင်းပြီးမှကျွန်တော်ဒေတာဖွံ့ဖြိုးရေးကိုဝိုင်းလုပ်ကြအောင်လို့ကျွန်တော်တို့လည်းအဲ့လိုကမ်းထားတာရှိတယ
်လေးလာကျော်ကိုကန့်တက်နဲ့မြန်မာအစိုးရတက်တို့ကြားတိုက်ပွဲတွေပြင်းထန်ခဲ့တဲ့အတွက်ကိုကန့်ဒေတာခန့်တွေဟာစစ်ဘေးဒဏ်လွတ်ရာနဲ့တရုတ်မြန်မာနယ်စပ်ဘက်ကိုအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရတာပါအခုဆိုရင်တော့ကိုကန့်ဒေတာတွေမှာတည်ငြိမ်စပြုလာပြီးဖြစ်တဲ့အတွက်စစ်ပြေးဒုက္ခသည်တွေကိုပြန်လည်နေရာချထားရင်းနဲ့အိမ်နိုင်ရာရောက်ပို့ဆောင်ရေးလုပ်ငန်းစဉ်တွေကိုဦးစားပေးဆောင်ရွက်ပေးနေပါတယ်လို့လောက်ကိုင်အမတ်ဦးကျော်နေနိုင်ကရှင်းပြပါတယ်
အခုကျွန်တော်တို့သာရွှေသာရဲ့လောက်ကိုင်ရဲ့ပေးပောင်းဝင်ကြီးရွာရဲ့137ဖက်ကိုဒုက္ခတွေဝင်လာတဲ့အဖွဲ့တွေကိုကျွန်တော်တို့အင်တိုင်ရန်ရောက်ပို့ပေးနေပါတယ်ကျွန်တော်တို့လောက်ကိုင်နဲ့အနီးတစ်ဝိုက်ရွာတွေကြတော့ကျွန်တော်တို့အင်တိုင်ရန်ရောက်အကုန်လုံးပို့ပေးပြီဒီ137အပေါ်မှာကြတော့ကျွန်တော်တို့ကဒီရက်ပိုင်းမှာစာယူမှာအင်တိုင်ရန်ရောက်ကျွန်တော်တို့ပို့ဖို့ကျွန်တော်စီစဉ်နေပါတယ်ကောတုံးကျောင်းမှာနေရာချထားပြီးလာရှိတယ်ဒါနဲ့ရုံးကျွန်တော်ဥလာထွန်းလဲသွားပြီးမှဒုက္ခတွေတွေသွားကြည့်ပြီးပြန်လာပြီလေပြခိုင်တကယ်ဟောလုံးဝမရှိတော့ဘူးဆိုရင်တော့ကျွန်တော်ကုကန့်ဒေတာတော့ပြန်လဲထူထောင်ရေးရယ်ကျွန်တော်စီးပွားရေးအကောင့်ထဲဖြစ်ဖို့ဆိုတာလွယ်ပါတယ်ဒါမဲ့အကုန်လုံးအပြစ်ခတ်ရက်ဆဲရေးလက်နဲ့နဲ့ရင်းချမ်းရေးယူပြီးမှကျွန်တော်တိုင်းသားညီကိုတွေအကုန်လုံးပေါင်းပြီးမှကျွန်တော်ဒေတာရေးဖွံ့ဖြိုးရေးဝိုင်းလုံးမယ်ဆိုတော့ကျွန်တော်ကုကန့်ဒေတာခဏလေးပါပဲပြန်ပြီးမှငကူနေရာပြန်ရောက်လာမှာပါ
တရုတ်ဆိုရဘက်ကတရုတ်မြန်မာနယ်စပ်တည်ငြိမ်မှုရှိစေရေးပြင်ပြတဲ့တောင်းဆိုချက်ကြောင့်အပြစ်ရဆဲရပါတယ်ဆိုတာကိုကိုကန်တပ်ဖက်ကသူတို့ရဲ့တဖက်သက်အပြစ်ရဆဲမှုကြီးညာချက်ထဲမှာထည့်သွင်းခဲ့တာပါအခုလိုမျိုးမြန်မာအစိုးရဘက်ကငြိမ်းချမ်းရေးကန့်လန့်မှုကတော့တရုတ်ဆိုရရဲ့ဖိအားပေးမှုအပါအဝင်မကြခင်ကျင်းပတော့မယ့်2015ရွေးကောက်ပွဲကိုကန်ဒေတာတွေမှာကျင်းပနိုင်ရေးအစိုးရဘက်ကကြိုးပမ်းမှုဖြစ်နိုင်တယ်လို့တရုတ်နိုင်ငံအခြေစိုက်မြန်မာစီရေးအကဲခတ်ဒေါက်တာလှကျော်စောကသုံးသပ်ပါတယ
်တဖက်စလုံးကစိတ်ဆန္ဒတွေတူညီလာပြီဆိုရင်တော့အလားအလာရှိပါတယ်အဲဒီကြားထဲမှာကြည့်ရတာတရုတ်ပြည်ကလည်းနည်းနည်းတော့ဖိအားပေးတယ်ထင်တယ်ကြည့်ရတာအခုနောက်တစ်ခုကတရုတ်ပြည်အဲ့နေဆက်မှာရှိတဲ့စစ်စင်ကြီးတွေကအခုထိတော့ကန့်တမ်းရှိဆက်ရှိနေကုန်လေအဲသဘောကတော့သူတို့ကအဲ့ဒီမှာကိုအရေးပေါ်ကိစ္စတွေပါလေဖြေရှင်းနိုင်တဲ့တတ်တခုထားမယ်ပုံပဲအဲ့ဒါကတော့တရုတ်အနေနဲ့ကဗမာအစိုးရကရောအဲကိုကန့်ရောသူကပြက်သားသားတတိပေးလိုက်တဲ့သဘောပေါ့သူတို့နေဒီအထီးတိုင်းမခံဘူးဒီလူလူသားတွေရဲ့အဲ့တဲ့အိုးရင်စီစဉ်ကိုလည်းအထီးမခံဘူးဆိုတာတတိပေးလိုက်လို့လည်းဖြစ်တာ
။မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တမတော် MMDAA ဘက်ကတစ်ဖက်သက်အပြစ်ရဆဲကြောင်းကြီးညာပြီးတော့ရပ်ပိုင်းမှာပဲအစိုးရဘက်ကသူတို့ကိုထိုးစစ်ဆင်ပါတယ်လို့ပြောဆိုတယ်လို့မြန်မာအစိုးရပြောခွင့်ရပြန်ကြားရေးဝန်ကြီးဘက်ကလည်းအစိုးရဘက်ကနေကိုကန့်ရဲ့ဒီကြီးညာချက်အပေါ်မှာတတိထားဆောင်ကြည့်နေပါတယ်လို့ VOA ကမေးမြန်းမှုကိုဖြေကြားခဲ့ပူပါတယ်။ဒီနောက်မှာတော့ကိုကန့်ဒေသတွင်းတိုက်ပွဲတွေဟာအတန်ငယ်အေးသွားပြီးတဲ့နောက်မှာအခုလိုမျိုးသမ္မတရုံးဝန်ကြီးဘက်ကကိုကန့်ကိုငြိမ်းချမ်းရေးကန့်လှမ်းပါတယ်ဆိုတာနဲ့ပတ်သက်လို့ကိုကန့်တပ်ဖက်ကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့အခုချိန်ထိတော့ဆက်သွယ်လို့မရသေးပါဘူးရှင်
။မဆုမွန်ပြောပြသွားတာပါ။အခုတခါတော့နောက်သတင်းပုတ်အနေနဲ့သောရရှင်နေနာဆင်ရမှာတော့ရွှေတကုံစေတီတော်ကိုထိခိုက်မဲ့ NDA တွေနဲ့ကြုံနိုင်တာမို့တန်ဃာတော်တွေနဲ့ဖွဲ့စည်းထားတဲ့ရွှေတကုံစေတီတော်ကကွယ်ဆောင်ရှောက်ရေးအဖွဲ့ကကန့်ကွက်ခဲ့တာကြောင့်ရွှေတကုံစေတီအနီးဆောက်လက်ဆတကုံစီးသီးစီမံကိန်းကိုရပ်ဆိုင်းပေးမယ်လို့ရန်ကုန်တိုင်းအစိုးရကတာဝန်ရှိသူတွေကိုဇွန်လ20ရက်နေ့ကကတိပေးလိုက်ပါတယ်။တကုံစီးသီးစီမံကိန်းကိုရပ်ဆိုင်းပေးဖို့လွတ်တော်အမတ်အချို့ကရန်ကုန်တိုင်းလွတ်တော်မှာဒီလစံပိုင်းကအဆိုတင်သွင်းခဲ့ပေမဲ့ပယ်ချခံရပြီးတန်ဃာတော်တွေကထက်မှန်တောင်းဆိုခဲ့တာကြောင့်ဒီစီမံကိန်းကိုရပ်ဆိုင်းဖို့ဖြစ်လာတာပါ။ဆက်သွယ်မေးမြန်းထားတဲ့ကုညံဝင်းအောင်ကတင်ပြမှာပါရှင်
။ရန်ကုန်မြို့ရွှေရုံစည်ဒီဖျားလန်းနဲ့ကဘာအေးဖျားလန်းကြကတက်မတော်စီယုံကျုပ်ပိုင်းဧက80လောက်ရှိတဲ့မြေကိုတကုံစီတီစီမံကိန်းတည်ဆောက်ဖို့စစ်တပ်ကငှားရမ်းထားတာဖြစ်ပါတယ်။အကယ်၍အဲ့ဒီနေရာမှာအဆောက်အဦကြီးတွေတည်ဆောက်ဖို့ပြင်ဆင်လာမယ်ဆိုရင်ရွှေရုံစည်ဒီတော်ရဲ့အောက်ခံမြေကြီးအတွက်အနေရရှိလာနိုင်တာမို့ပညာရှင်တွေကဆွေးနွေးတင်ပြတဲ့အပေါ်ဒဂုံစီတီစီမံကိန်းကိုရပ်ဆိုင်းပေးဖို့ရန်ကုန်တိုင်းလွတ်တော်အတွင်းဒီလာစမ်းပိုင်းမှာအစိုးတရတင်သွင်းခဲ့ပေမဲ့အဲ့ဒီအစိုးကိုပယ်ချခဲ့တာဖြစ်တယ်လို့ရန်ကုန်တိုင်းတတိပုဂ္ဂလလွတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းကပြောပါတယ
်ရှင်တဂုံကိုကာကွယ်ပါဆိုတဲ့ဆွေးနွေးပွဲကြီးတစ်ခုပေါ့နော်ပြီးခဲ့တဲ့လကလုပ်ခဲ့တယ်ပေါ့နော်လုပ်တော့ရှင်တဂုံကုန်းတော်ကတိန်ဂုတ်တရကုန်းတော်ကြီးကသူကအဲ့ဖက်နဲ့ကဝင်းမြေနဲ့ကုန်းတော်ကြီးပေါ်မှာဖျားရက်တွေရှိတာပေါ့နော်အဲ့တော့ဖျားရက်အောက်မှာဒီရေချောတွေအဲ့ဒီတော်ဘွားရေချောတွေကဖျားတော်ဝင်းရှင်မှာလုပ်တဲ့စောက်လုပ်ရေးစီမံကိန်းအပီးပီးတွေကြောင့်အောက်မှာရှိတဲ့ရေချောမြေချောတွေပြောင်းလဲသွားနိုင်တယ်ဆိုတဲ့ပညာရှင်တွေရဲ့ခန့်မှန်းချက်ကအတိအမြင်ပေါ်ထွက်လာတယ်ပေါ့အဲ့ဒါကြောင့်မလို့ဒါဖြစ်တဲ့ကိုယ်စီတော်မြတ်ကြီးကိုကာကွယ်ဖို့အတွက်လို့တော်မှတင်တဲ့အဆိုကဆိုကာကွယ်ဆောက်ရှောက်ဖို့ဥပဒေရေးပေးဖို့အဆိုပေါ့နော်အဲ့ဒါလည်းရှုံးတယ်
အခုလိုအစိုးရရှုံးနေခဲ့ပြီးနောက်မှာရွှေဒဂုံစီတီတော်ရင်ဆိုင်ရမယ့် NDA တွေအတွက်စိုးရိမ်နေကြတဲ့တန်ဃာတော်တွေကဒဂုံစီတီစီမံကိန်းကိုရပ်ဆိုင်းပေးဖို့ထပ်မံကန့်ကွက်တောင်းဆိုလာကြပါတယ်။ဇွန်လ20ရက်မနေ့တုန်းကတော့တန်ဃာတော်တွေအများစုနဲ့ပါဝင်ဖွဲ့စည်းထားတဲ့ရွှေဒဂုံစီတီတော်ကာကွယ်စောင့်ရှောက်ရေးအဖွဲ့ကိုရန်ကုန်တိုင်းအစိုးရနေဆက်ရေးရနဲ့လုံခြုံရေးနယ်လုံးဝန်ကြီးဗိုလ်မှူးကြီးတင်ဝင်းနဲ့ရန်ကုန်တိုင်းတိုင်းမှုဗိုလ်ချုပ်ထွန်းထွန်းအောင်တို့ကဖိတ်ကြားတွေ့ဆုံပြီးဒဂုံစီတီစီမံကိန်းကိုရပ်ဆိုင်းသွားမယ့်အကြောင်းနှုတ်ကပတ်ပေးခဲ့တယ်လို့ဒေါက်တာညိုညိုသိန်းကပြောပါတယ
်။ဟိုရွှေဒဂုံကာကွယ်ရေးဆောက်ရှောက်အသင်းဆိုတာဒါဖွဲ့ထားတယ်လေ။ဖွဲ့ထားတော့အဲ့မှာရွှေဒဂုံကာကွယ်ဆောက်ရှောက်ရေးအသင်းကဖုံးဖုံးနေပါလားပေါ့။အော်ဖြစ်ချင်တော့ကျမအဆိုကရန်ကုန်တိုင်းမှာရှုံးသွားတဲ့အခါကျတော့အဲ့ဒီနေ့ပဲဖုံးဖုံးကြီးကကျမကိုဖုန်းဆက်ပြီးတော့မေးတယ်လေ။ဘာလို့ဒီလိုဖြစ်တာလဲဆိုတော့ဒီလိုပဲဖုံးဖုံးကြီးရန်ကုန်တိုင်းတို့တော်ကတော့ပယ်ချလိုက်ပါတယ်။ဒါကိုဆင်းရဲလို့မရပါဘူးလို့ပြောတော့အဲ့ဒါစီရင်နေတို့တွေတဲ့ညီလာခံလုပ်မယ်အကြီးလုပ်မယ်တဲ့ဆိုပြီးတော့ဒီဖုံးဖုံးကြီး18ရက်18ရက်ထင်တယ်လောက်ကြတယ်လောက်ကြတဲ့အခါကျတော့တော်တော်လေးဟိုလူတွေကြားထဲမှာသိသွားတာပေါ့နော်အဲ့လိုဖြစ်သွားတဲ့အချိန်မှာအဲ့ဒါကိုနေလုံပေါ့နော်ကျမတို့နေဆိုင်ရေးရနဲ့လုံခြုံရေးဝန်ကြီးပေါ့နော်အင်းစိန်ချောင်းမှာတွေ့ကြတယ်တွေ့ချပြီးတော့အဲ့ဒီမှာရန်ကုန်တိုင်းတိုင်းမှုနဲ့ရန်ကုန်တိုင်းနေလုံဝန်ကြီးတွေကဖုံးဖုံးတို့ကတိပြုလိုက်တယ်လို့ပြောတယ်15ရက်အတွင်းမှာသူတို့ရက်ဆိုင်နဲ့စာထုတ်ပေးမယ်ဆိုပြီးတော့ပြောတယ်တဲ့အဲ့တော့ကျမဆက်ကြည့်ရမှာပေါ့လေတကယ်ထုတ်ပေးလားမထုတ်ပေးလားဆိုတာ
ရွှေရုံစီရီတော်ဟာတကယ်တော့မြန်မာနိုင်ငံအတွက်ရောကဘာမှာပါအထင်ကြီးဖြစ်တာကြောင့်သာသနာရေးအတွက်ရောတမိုင်းဆိုင်ရာအမွေနှစ်အတွက်ပါတန်ဖိုးထားထိန်းသိမ်းဖို့လိုတယ်လို့ရန်ကုန်တိုင်းအစိုးရရခိုင်တိုင်းသားရေးရာဝန်ကြီးဦးစော်အေးမောင်ကလည်းထောက်ပြပါတယ
်။ရွှေရုံဖျားဆိုတာကဘာလုံးမှာရှိတဲ့ဗုဒ္ဓဘာသာတွေရဲ့တကယ်အထွတ်မြတ်လေးဖြစ်တယ်။နောက်ပြီးတော့အဲ့ညီနေရာကတဲဆန်တဲ့ညီလို့ပြောတယ်။တဲဆန်တဲ့ညီဆိုတော့အောက်မှာရေကျော်ရှိတယ်။ဒီနေရာမှာပိုင်တွေအနေကြီးရိုက်ပြီးတော့စောက်ဝီးစောက်လိုက်ရင်အဲ့ဒီရေကျော်ပြောင်းသွားပြီးတော့ရေကျော်ကရွှေတုံဖျားရဲ့ကိုယ်ကိုသွားထိုးရင်ရေသားပြော့ပြီးတော့ဒါအန္တရာယ်ရှိတယ်ဆိုပြီးတော့ပညာရှင်တွေကလည်းအဲ့လိုသုံးသပ်ကြတယ်။အဲ့ဒါကြောင့်ကန့်ကွက်ကြတယ်ရွှေတုံဖျားဖြိခိုက်မဲ့ဟာဆိုရင်ကျွန်တော်တို့မြန်မာနိုင်ငံသားတွေအနေနဲ့ဘယ်လို့မှမဖြစ်မခံနိုင်ဘူး
။အခုလိုရက်ဆိုင်ခံရတော့မယ်ဆိုတဲ့တကုံစစ်တီစီမံကိန်းဟာအများကဝေဖန်ထောက်ပြနေသလိုတကယ်တမ်းမှာအန္တရာယ်မရှိနိုင်ဘူးလို့တကုံစစ်တီစီမံကိန်းတာဝန်ရှိသူတွေကမကြသေးမီကပြန်လဲရှင်းလင်းခဲ့တာမျိုးရှိပါတယ်ခင်ဗျာ
တော်တာရှင်များရှင်ခီးရှည်ချီတက်လမ်းလျှောက်ဆန္ဒပြရင်းလေဗရန်မှာအကြမ်းဖက်ဖြိုခွင်းခံရလို့ထိခိုက်ဒဏ်ရာရခဲ့ကြရတဲ့ចောင်းသားတွေနဲ့ဝင်းရံပြည်သူတွေအတွက်အရေးပေါ်ကျန်းမာရေးဆောင်ရှောက်မှုလိုအပ်နေတယ်လို့မိသားစုဝင်တွေကတောင်းဆိုကြပါတယ်။တရားရင်ဆိုင်နေရာဆဲသပိတ်မောက်ចောင်းသားတွေအတွက်ကျန်းမာရေးဆောင်ရှောက်မှုပေးနိုင်မှုအရေးသောတာရှင်တွေရဲ့အမြင်ကိုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9994 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုပေးပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင
်။နက်ဖြန်ညဆွေးနွေးမဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။တလင်းလာနဲ့ညနေပိုင်းအတန်လွင့်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။အခုကျမတို့အတန်လွင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်နေတဲ့ VOA Nation TV အစီအစဉ်တွေကိုကြည့်ရှုနိုင်ကြပါတယ်ရှင်။ကုညနေပိုင်းအစီအစဉ်တွေအဆုံးသတ်ခင်မှာတရင်ချင်းချုပ်ကိုတော်ခင်မျိုးသက်ကကြီးညာပေးမှာပါရှင်။
အာဖဂန်နစ္စတန်လွှတ်တော်ဆာအူဒီအရေလွှတ်တော်အမတ်တွေဆွေးနွေးပွဲလုပ်နေချိန်မှာတာလီဘန်စစ်သွေးကြော်တွေကဖောက်ခွေပစ္စည်းတွေတနက်တွေနဲ့လွှတ်တော်ကိုပြစ်မှတ်ထားပြီးဒီကနေ့တိုက်ခိုက်ခဲ့ကြပါတယ်လူ22ဦးလောက်ဒဏ်ရာရခဲ့တယ်လို့အာဖဂန်ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်ဥပဒေပြုလွှတ်တော်အမတ်တွေထဲမှာတော့ဒဏ်ရာရခဲ့သူမရှိကြောင်းနဲ့တိုက်ခိုက်တဲ့တာလီဘန်တနက်သမား6ဦးကိုတော့လုံခြုံရေးတပ်ဖွဲ့တွေကပြစ်တက်ခဲ့တယ်လို့အစိုးရအရာရှိတွေကပြောပါတယ်Ukraine ရေမှာ Russia ရဲ့ပါဝင်ပတ်သက်မှုကိုတုံ့ပြန်တဲ့အနေနဲ့ Russia နိုင်ငံပေါ်မှာဒဏ်ခတ်ပိတ်ဆို့ထားတာကိုနောက်ထပ်6လတက်တန်းတိုးဖို့အတွက် EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံချိုင်းဝန်ကြီးတွေဟာဒီကနေ့မှသဘောတူလိုက်ကြပါတယ် Russia နိုင်ငံပေါ်မှာအခုချမှတ်ခဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေမှာစွန့်အင်ကာဝန်ရေးနဲ့ဗန်နိုင်းဆိုင်ရာခန္ဓာတွေပါဝင်ပြီး Ukraine Crimea ကျွန်းဆွယ်ကို Russia သိမ်းယူခဲ့ပြီး၄လကြာမှချမှတ်ခဲ့တာဖြစ်ပါတယ်အခုတက်တန်းတိုးလိုက်တဲ့ဒဏ်ခတ်ပိတ်ဆို့မှုက2016 January လကုန်အထိဖြစ်ပါတယ်ဂရိနိုင်ငံကဒီလကုန်နောက်ဆုံးထားပေးဆက်မယ်ကြွေးမီတွေမပေးနိုင်တဲ့အခြေအနေဖြစ်မလာအောင်ကာကွယ်ဖို့ယူရိုငွေကြေးတုံးဆက်တဲ့နိုင်ငံ19နိုင်ငံတာဝန်ရှိသူတွေဒီကနေ့ဆွေးနွေးပွဲတွေဇက်တိုက်ပြုလုပ်နေပါတယ်။နှစ်ဖက်သဘောတူညီမှုရဖို့နှီးဆက်လာပြီလို့ဥရောပကော်မရှင်အကြီးအကဲကပြောတယ်လို့ပြင်သစ်သမ္မတဖရန်ဆွာအော်လန်ကလည်းတိုးတက်မှုတွေရှိနေတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံနဲ့ဆက်မလေးရှားတောတောင်တွေကြားမြှုပ်နှံထားတဲ့ရွန်ဂျန်မွတ်စလင်တို့ယုံကြည်ရတဲ့လူကုန်ကူးခံသူ22အလောင်းတွေကိုမလေးရှားအာဏာပိုင်တွေကမွတ်စလင်ထုံးစံနဲ့အညီဒီကနေ့ကြိုပေးခဲ့ပါတယ်
။တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှူးကမတငိထိုက်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nation Khali ဖြစ်ပါတယ်။ကျမနန်းလဖိုင်ပါ။ည9နာရီမှာထပ်ပြီးထုတ်လွှင့်မယ့်အစီအစဉ်မှာပြန်ဆောင်ရအောင်။တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.